ဒီမနက်ကနေထွက်ပြေးလာတယ်ဆိုတဲ့သူတို့ခေါ်တာချင်းလူရင်းမွတ်စလင်၄သိန်းလောက်အတွက်စခန်းကြီးတစ်ခုဆောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အစအဦးတစ်လုံးကိုမိသားစု6စုနေထိုင်နိုင်မဲ့အစအဦးပေါင်း1000လောက်ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်က800ကီလိုမီတာအကျယ်ရှိတဲ့မြေမှာနောက်ဆက်ရက်တွင်တည်ဆောက်သွားမှာပါ။အဲဒီဒုက္ခသည်တွေရဲ့သွားလာခွင့်ကိုကန့်သတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ရွေးကြဒုက္ခတွေလေးကိုစကမ်းပြင်ပယ်တော်ကုန်ပြီမှာမဟုတ်ဘူးလို့ဒင်္ဂရေးစီရဲ့ဝန်ကြီး As to the man kind ကစက်တင်ဘာလ10ရက်နေ့မှာပြောပါတယ်။ဒါအပြင်ဒင်္ဂရေးနိုင်ငံတွင်မှာမတော်ရင်နဲ့ခီးသွွားလာခွင့်ကိုလည်းတားမြစ်ထားပါတယ်။ဒီစကမ်းကိုဘင်္ဂလားဒေ့ရှ်စစ်တပ်နဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေပူးပေါင်းတည်ဆောက်မှာပါ။ဩဂုတ15ရက်နေ့ကနေဆက်ရဲကင်းတွေကိုရွေးကြစစ်သွေးကြွတွေကတိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကနေနေရှင်းနေရေးနဲ့စစ်ဆင်ရေးလုပ်တာမှာဒုက္ခတွေအများကြီးဒင်္ဂရေးဆွဲထွက်ပြေးသွားတာဖြစ်ပါတယ်။လူငယ်မွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရဆိုင်ဖို့နိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ AI ကလည်းစနေနေ့မှာမြန်မာဆွေရောက်ကိုတောင်းဆိုလိုက်ပါသေးတယ်။ပြည်ထောင်စုပါရီမြို့တော်မှာ AI အဖွဲ့ကဦးစီးစီစဉ်တဲ့ဆန္ဒပြပွဲတစ်ခုအတွင်းအဲ့လိုတောင်းဆိုတာပါ။လူငယ်လူမျိုးတုံးတက်ဖြတ်မှုရက်မြန်မာနိုင်ငံမှာလူအမျိုးများတက်ဖြတ်မှုရက်ဆိုတဲ့စာရောင်းလေးကိုဆန္ဒပြသူတွေကကင်ပြီးတော့ဆန္ဒပြကြတာပါ။